လိုင်းစင်မဲ့ကားနဲ့ဆိုင်ကယ်ဖမ်းဆီးတဲ့စီမံကျဲအစ်စ်ကိုရန်ကုန်မန္တလေးနဲ့ပြည်မကမြို့ကြီးတွေမှာဒီလဆန်းကစတင်တာဖြစ်ပြီးရှမ်းပြည်နယ်၊ကရင်ပြည်နယ်နဲ့ကချင်ပြည်နယ်မြို့ကြီးတွေမှာတော့ဒီလ15ရက်နေ့ကစတာဖြစ်တယ်လို့ရင်ဒိန်ရဲတပ်ဖွဲ့အရာရှိတအူးကနေ RFP ကိုပြောပြပါတယ်။လွန်ခဲ့တဲ့နှစ်မတ်လ30ရက်နေ့နောက်ဆုံးထားပြီးတော့လိုင်းစင်မဲ့ကားနဲ့ဆိုင်ကယ်တွေကိုအနှံ့မှုစီအစိုးရကြေညာခဲ့တဲ့တော့ကလိုင်းစင်မဲ့ကားနဲ့ဆိုင်ကယ်ကိုပဲတင်တာဖြစ်ပြီးတော့လက်ရှိစီမံချက်အစ်စ်မှာတော့ပစ္စည်းကိုတင်းသလိုလူကိုယ်ပါအရေးယူနေတဲ့အကြောင်းရဲရရှိတူကအခုလိုပြောပြပါတယ်
။အဲ့ဒါအရင်တော့ကျွန်တော်လိုင်စင်မဲ့မော်တော်ယာဉ်တွေကိုမတ်လ30ရက်နေ့နောက်ပိုင်း30ရက်နေ့နောက်ဆုံးထားပြီးလာရောက်အနှံ့နယ်ပိုင်းဆိုလို့အဲ့ဒီမှာကြေညာတော့နိုင်ငံတော်ကဒီဥပဒေကြီးကတင်းလောက်ခွင့်ပြုတော့ပေါ့နော်။နောက်ပိုင်းမှာလည်းကျွန်တော်ဖမ်းဆီးရမိတယ်ဆိုရင်ဒီတိုင်းမဲ့ကျွန်တော်တင်းစီတော့လာခဲ့တာပေါ့တစ်နှစ်ကျော်ကာလအတွင်းရောက်နေတယ်။အဲ့လိုစီးနေတဲ့ဟာကြီးကျတော့အခုနောက်ပိုင်းကျွန်တော်စီစီရေးဖွဲ့ရင်းနဲ့အားလုံးပေါ့ဒီမှာကျွန်တော်အဖွဲ့ဆုံးပါတော့အဖွဲ့ဆုံးဆိုတာကျွန်တော်ဒီကဟိုအကောက်ခွန်စီပင်ဟိုမတ်တာမော်တော်ယာဉ်ထင်းထင်းကျမှုကော်မတီနောက်ပို့ဆက်နောက်ပို့ဆောင်ရေးတင်ကြင်ဦးစီးဌာနနောက်ကာညာနာကုံလန်းတည်ယူပို့ဆောင်ရေးကျမှုဦးစီးဌာနပူပေါင်းအဖွဲ့နဲ့စာရဖနောက်ပြီးတက်ထေးအဲ့ပူပေါင်းဖွဲ့ရင်းနဲ့ကျွန်တော်စစ်စစ်တွေ့ရှိတဲ့ဟာတွေကတော့ကျွန်တော်တခါလေလူပါတခါလေဆိုရတန်းထိပ်ပြီးတော့အမှုဖွင့
်မကွေးတိုင်းမှာတော့လိုင်းစင်မဲ့ကားပိုင်ဆိုင်တဲ့လူတွေလိုင်းစင်မဲ့ဆိုင်ကယ်ပိုင်ဆိုင်သူတွေကပိုများတယ်လို့ဒေသခံတွေကပြောပြပါတယ်လိုင်းစင်မဲ့ဆိုင်ကယ်တွေကိုရဲတပ်ဖွဲ့ဝင်တွေကိုယ်တိုင်ပွဲသားလုပ်ပြီးတော့အယောင်အဝယ်လုပ်နေတာဖြစ်တဲ့အကြောင်းကိုဒေသခံတအူးကအခုလိုပြောပြပါတယ
်လိုင်းစင်မဲ့ဘိန်းတွေကဖမ်းလို့တာဖမ်းတာဗျအဲ့ရဲတွေကိုယ်တိုင်အဲ့ဘိန်းတွေကိုတွင်းလာကြတာသူပွဲသားကလည်းသူတို့ပဲတွင်းလာပြီးတော့လူလူလက်ထဲရောင်းတာပေါ့ဗျာဒါရဲတွေကတော့မဝဲဘူးပေါ့သူတို့ကယ်ဒီလောက်လာပြီးတော့သဲလာတယ်အပြင်ကနေသူတို့လမ်းကြောင်းနဲ့သူတို့ဝင်လာတယ်ဝင်လာပြီးတော့ရောင်းတယ်ဆက်တစည်းကို5သိန်း6သိန်းပတ်ဝန်းကျင်ရှိတယ်ရောင်းသူသိတယ်ဘယ်သူစီမှာဒေဘိန်းနေရှိတယ်သိတယ်ဖမ်းပြီဆိုတဲ့ခါကျတော့မအိုက်ကောင်နေအပြင်ထွက်တော့လမ်းပေါ်မှာလိုက်ဖမ်းတော့တာပဲလိုက်ဖမ်းတဲ့ခါကျသူတို့အုပ်စုလိုက်ပေါ့ဗျာမာယာကပါမယ်တရားရေးပါမယ်ရဲပါမယ်ပေါ့ဗျာအဲ့လိုကြီးပေါ့ဗျာသူကရဲတမင်ဂွင်စင်းပြီးတော့ကိုဖမ်းတယ်လို့
မကွေးတိုင်းတောင်ရင်းကြီးမြို့မှာတော့လိုင်းစင်မဲ့ဆိုင်ကယ်ပိုင်ရှင်ကိုဖမ်းဆီးဒဏ်တက်ပြီးတော့ပစ္စည်းကိုအပိသိမ့်ပိုက်တာတွေရှိတယ်လို့ပဲအာနာပိုင်တွေနဲ့မျက်နှာနာရတဲ့ပိုင်ရှင်တွေကိုတော့ပစ္စည်းသိမ့်ဆီးတာပဲလုပ်နေတယ်လို့ဒေသခံတွေကပြောပြပါတယ်ဒါနဲ့ပတ်သက်ပြီးကိုယ်တိုင်ဆိုင်ကယ်အသိမ့်ခံခဲ့ရတယ်လို့တရားရုံးမှာတရားရင်ဆိုင်ခဲ့တဲ့ဒေသခံနောက်တဦးကသူရဲ့အတွေ့အကြုံကိုတော့အခုလိုပြောပြထားပါတယ်
ဒီတိုင်း၄ရက်နေ့ကစပြီးတော့ဆိုင်ကယ်ကိုဖမ်းဆီးလုပ်တယ်ဆိုင်ကယ်ကိုဖမ်းဆီးစလုပ်တယ်အားလုံးစုစုပေါင်း23ပြည်ဖမ်းတယ်ဆိုင်ကယ်ပိုင်ရှင်တွေကိုရမန်တစ်ပတ်ချုပ်တယ်ဆရာရုံးကဓာတ်ငွေ5000လိုက်တယ်အမှုမြင်မြန်တင်လို့တဲ့ကိုရဲစခန်းအမှုရဲ့အိုင်ကိုအမှုလဲမြင်မြန်ရေးအောင်လို့5000ပေးရတယ်တရားသူကြီးကို5000ပေးရတယ်ဥပဒေအရရှိက5000ပေးရတယ်တရားရုံးကဓာတ်ငွေချတာ5000လည်းချတယ
်မန္တလေးနဲ့မကွေးတိုင်းကလိုင်စင်မဲ့ဆိုင်ကယ်တွေကိုသိမ့်ပြီးတော့ရဲတွေမာယကအဖွဲ့ဝင်တွေကမာယကဆိုတဲ့ဒစိမ့်တွေတက်ပြီးတော့အသုံးပြုနေတယ်လို့လည်းဒေတာကန်တွေကပြောပါတယ်အဖမ်းခံခဲ့ရတဲ့ဆိုင်ကယ်ပိုင်ရှင်တွေရဲ့ဆိုင်ကယ်တွေကိုစစ်အစိုးရဝန်ထမ်းတွေသုံးနေတာသိနေပေမဲ့လည်းပိုင်ရှင်တွေကဘာမှမပြောရကြသလိုစစ်အစိုးရဝန်ထမ်းတွေဘက်ကလည်းအဲ့ဒီဆိုင်ကယ်တွေကိုရဲရဲတင်းတင်းပဲအသုံးပြုနေကြတယ်လို့သိရပါတယ်စစ်အစိုးရဝန်ထမ်းတွေမှာလိုင်စင်မဲ့ဆိုင်ကယ်နဲ့ကားတွေကိုပိုင်ဆိုင်တာရှိနေပေမဲ့လို့လည်းအရေးယူတာမရှိဘဲဆက်လက်အသုံးပြုနေသေးဖြစ်တယ်လို့ဒေသခံတွေကပြောပြပါတယ်။ဒါ့အပြင်ဖမ်းဆီးဆိုင်ကယ်တွေကပစ္စည်းကောင်းတွေကိုဖြုတ်ပြီးအဟောင်းအသစ်လဲတာတွေရောင်းစားတာတွေကိုလည်းဆိုင်ကယ်ဖမ်းတဲ့အဖွဲ့တွေကလုပ်နေတယ်လို့အဲ့ဒီမြို့ကန်တွေကပြောပြပါတယ်။တကြံကာလမှာတော့မန္တလေးမြို့မှာလိုင်စင်မဲ့ဆိုင်ကယ်အစီး900ကျော်သိမ်းဆီးခဲ့တယ်လို့မန္တလေးမော်တော်ယာဉ်ဌာနအရာရှိတဦးကပြောပါတယ်။လိုင်စင်မဲ့ကားတွေကိုဆက်လက်သိမ်းဆီးဖို့ရှိပေမဲ့လည်းကားပိုင်ရှင်အများစုကစီအစိုးရခေါင်းဆောင်တွေနဲ့ဆက်နွယ်နေတဲ့သူတွေဖြစ်နေတဲ့အတွက်ကြောင့်မလို့ညှိနှိုင်းတာတွေစတင်လုပ်နေပြီလို့အဲ့ဒီရဲအရာရှိကပြောပြပါတယ်။ဒါပေမဲ့လည်းနာမည်ကြီးဖုန်းကြီးကျောင်းတွေဖြစ်တဲ့မစိုးရိမ်တိုက်တဲ့တိုင်ဟောင်းကလိုင်းစင်မဲ့ကားတွေကိုတော့ကျောင်းအပြင်မထုတ်ဘဲကျောင်းထဲမှာပဲဆက်လက်သိမ်းဆည်းထားဆဲဖြစ်တယ်လို့သိရပါတယ်။တကယ်လို့အဲ့ဒီဖုန်းကြီးကျောင်းကကားတွေအနေနဲ့အပြင်ကိုထွက်လာရင်တော့ဖမ်းဆီးမှာဖြစ်တယ်လို့လည်းမော်တော်ယာဉ်ဌာနအရာရှိကပြောပြပါတယ်။အခုလိုင်စင်မဲ့ကားနဲ့ဆိုင်ကယ်တွေကိုတင်ပြီးပိုင်ရှင်တွေကိုအေးအေးယူထောင်ချမယ်ဆိုတဲ့ပုံမှန်၅တစ်ဆိုတာနဲ့ပတ်သက်ပြီးတော့စောစောကရဲအရာရှိကိုမေးကြည့်တဲ့အခါမှာအဲ့ဒီရဲအရာရှိကပုံမှန်၅တစ်အကြောင်းကိုအခုလိုရှင်းပြပါတယ်
။၅တစ်က1948ခုနှစ်တွင်းကုန်ထုတ်ကုန်ကြီးကြပ်ရေးယာယီအုပ်ဝေးပုံမှန်တွင်းကုန်ထုတ်ကုန်ကြီးကြပ်ရေးဝန်ဆောင်ဖွဲ့ရဲ့ယာယီအုပ်ဝေးပုံမှန်၅တစ်ဆို၅တစ်ယာယီယူရင်တွင်းကုန်ထုတ်ကုန်သူကအဲ့လိုပေါ့တရားမဝင်ကုန်လို့ဟုတ်တယ်တွင်းလာမယ်ပါ냐ဆိုရင်တော့၅တိနဲ့ရည်ယူပါမော၅တိဥပဒေပုံမှားကသူက ထောင်နဲ့ထောင်နဲ့ခုနှစ်နှစ်ပြည့်ရှိတယ်သူက
အခုအခါမှာလိုင်းစင်မဲ့ကားနဲ့ဆိုင်ကလေးအများဆုံးသိမ်းခဲ့တဲ့ရှမ်းပြည်အရှေ့ပိုင်းကျိုင်းတုံနဲ့တာချီလေးတို့မှာလိုင်းစင်မဲ့မော်တော်ယာဉ်ပိုင်ရှင်တွေကိုချက်ချင်းဖမ်းချက်ချင်းအရေးယူအပြစ်ပေးတာတွေလုပ်နေတယ်လို့ကျိုင်းတုံရဲတပ်ဖွဲ့ကလည်းပြောပြပါတယ်တာချီလေးမှာဆိုလို့ရှိရင်မော်တော်ယာဉ်ပိုင်ရှင်၅ဦးကိုဖမ်းဆီးထားပြီးတရားရုံးကိုတင်ဖို့ပြင်ဆင်နေပါတယ်လွန်ခဲ့တဲ့နှစ်ကလိုင်းစင်မဲ့ကားတွေဖမ်းဆီးတုန်းကဆိုလို့ရှိရင်ကျိုင်းတုံတာချီလေးကနေပြီးတော့လိုင်းစင်မဲ့ကားအစီး4000ကျော်ဖမ်းဆီးခဲ့တယ်လို့သိရပါတယ်အဲ့ဒီဒေသမှာထောင်လန်းရေးခေတ္တကဝအထူးဒေသတွေကိုလိုင်းစင်မဲ့ကားတွေအသုံးပြုခွင့်ပေးခဲ့ပါတယ်အခုတိုင်လဲဆက်လက်အသုံးပြုခွင့်ပေးထားတဲ့ဖြစ်တယ်လို့ကျိုင်းတုံကရဲအယားရှိကပြောပြပါပါတယ်အဲ့ဒီကားတွေကတော့ SW1 SW2 SW3 SW4 နဲ့ရှမ်းပြည်မြောက်ပိုင်းဝအထူးဒေသကိုပေးထားတဲ့NW တစိပ်ပါကားတွေဖြစ်ပါတယ်။ဝအဖွဲ့လူပဲကချင်နဲ့ကရင်ပြည်နယ်တွေကတခြားလက်နက်နဲ့ငိမ့်ငိုင်းကြီးလဲထားတဲ့လက်နက်ကင်အဖွဲ့တွေမှလည်းလိုင်းစင်မဲ့ကားတွေကိုတုံးနေစေဖြစ်ကြောင်းသိရပါတယ်ခင်ဗျာ။